SBS live streams and podcasts are supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
SBS Myanmar ဘိုင်းနဲ့အတူရှိနေတာပါ sbs.com.au/burmese မှာပုံမထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါတောရရှိမြောက်2025ခုနှစ်ဇန်နဝါရီလ13ရက်တနင်္လာနေ့အတွက် SBS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကထေရအောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ။ဆင်နီမြို့စင်နဂေါဂ်တစ်ခုအားဖျက်ဆီးမှုနဲ့ပတ်သက်၍သံတရားရှိသူ2ဦးကိုရဲတပ်ဖွဲ့ကလိုက်လံရှာဖွေ။ဇန်နဝါရီ13ရက်ဆင်နီမြို့နောက်ပိုင်းရှိစင်နဂေါဂ်တစ်ခုတွင်နာဇီသင်္ကေတများပက်ဖျန်းသည်ဟုဆွဆွဲခံရသောလူ2ဦးကိုရဲတပ်ဖွဲ့ကသတင်းပတ်ကုန်ကလိုက်လံရှာဖွေတဲ့ရှိပါတယ်ယူဆဖွဲ့ရဲတပ်ဖွဲ့မှအချမ်းဖက်နှိမ်နှင်းရေးတပ်ဖွဲ့သည်စုံစမ်းစစ်ဆေးမှုကိုဥဆောင်နေပြီးညူတောင်တွင်တိုက်ခိုက်မှုနှင့်ပတ်သက်၍ရဲတပ်ဖွဲ့မှမသင်္ကာသောအနေရောင်ဝက်စားဝက်လူနူးရဲ့ပုံများကိုလူတို့ကိုလိုက်လံပြသရှာဖွေနေပါတယ်ဂျူအိုတိုင်ဝမ်ကိုပြစ်မှတ်ထားတိုက်ခိုက်မှုတွေအရှိန်ပြင်းလာပြီးနောက်ပြည်내အစိုးရကလုံခြုံရေးကိုမြင့်တင်သွားမယ်လို့ကတိပြုထားပါတယ်ယူဆဝေပြည်내ဝန်ကြီးချုပ်ခရစ်မင်းကဂျူအဖွဲ့စီများအားစူဝါရဲ့ပံ့ပိုးကူညီမှုကဲ့သို့ခြေခြေပြန့်ပြန့်ရဲတပ်ဖွဲ့ရဲ့တုံ့ပြန်မှုကိုဆက်လက်လှုံ့ဆော်သွားမယ်လို့ပြောဆိုသွားပါတယ်။ဘတ်ဘီလင်ကမ္မူလာဂျင်းသည်ဩစတြေးလျများရဲ့ကျန်းမာရေးဆောင်ရှောက်မှုကိုတိုးတက်စေမည်ဟုဆို Royal Australian College of General Practitioners မှကျန်းမာရေးဆောင်ရှောက်မှုကိုပုံမလလန်းမီနိုင်စေရန်လုံဆောင်ရမယ့်အလုပ်များစွာရှိသေးတယ်လို့ဆိုပါတယ်။ online ကျန်းမာရေးဆောင်ရှောက်မှုလမ်းညွန် clean bill သည်နိုင်ငံတဝန်းရှိ GP ဆေးကမ်းပေါင်း 9,000 နီးပါးတွင် bug billing နှုံထားများကိုခြေအကန်လိုက်လံကြီးရှုနေပါတယ်။၎င်းရဲ့နောက်ဆုံးအစီရင်ခံစာတွင်ပြည်မြအားဖြင့်12လတာကာလအတွင်းလူနာအလုံးကို bug bill ပေးဆောင်သောဆေးကမ်းများသို့မဟုတ်ပံပိုးပေးသူများရဲ့အချိုးအစားကျဆင်းလာတာကိုတွေ့ရှိရတယ်လို့ဆိုပါတယ်။24တသမ2ရာခိုင်နှုန်းမှ20တသမ9ရာခိုင်နှုန်းသို့ကျဆင်းသွားသောကြောင့်3တသမ5ရာခိုင်နှုန်းကျဆင်းသွားခဲ့တယ်လို့ဆိုပါတယ်။2023ခုနှစ်နိုဝင်ဘာလတွင် Albanese အစိုးရသည် GP များကို Pensioner များ Concession ကကန်ဆောင်ထားသူများနဲ့ကလေးများကို GP များအတွက်ဘယ်ပင်လောက်ရမလုံးများကိုသုံးစားတူပေးခဲ့ပါတယ်ဖက်ဒရယ်ဆိုအားမှစုဆောင်းထားသော Medicare စီးရင်စရာများအရ Bug Bill ကောက်ခံသည့်ဝန်ဆောင်မှုအားလုံးကိုတိုက်တာထားတာဖြစ်ပါတယ်2024ခုနှစ်စက်တင်ဘာလ3လပတ်အတွက်ဒေတာများသည် Standard General Practice Consultation များအားလုံးရဲ့ 85.3% ရာခိုင်နှုန်းကို Bug Bill ကောက်ခံထားကြောင်းပြသထားတာကိုတွေ့ရပြီးပြီးခဲ့တဲ့12လအလားတူကာလနဲ့နှိုင်းရှင်ပါက 1.1 ရာခိုင်နှုန်းတိုးလာတာကိုတွေ့ရှိရတယ်လို့ဆိုပါတယ်။လေတိုက်နှုန်းမြင့်လာလို့ကယ်လီဖိုးနီးယားတော်မီပိုဆိုးနိုင်ဟုဖီမာအုပ်ချုပ်ရေးမှူးကပြောဆို။ American ပြည်ထောင်စုအနောက်ချမ်းကယ်လီဖိုးနီးယားပြည်နယ် Los Angeles မှာလောင်ကျွမ်းနေတဲ့တော်မီဟာလေတိုက်နှုန်းမြင့်လာတာကြောင့်လာမယ့်ရက်တွေမှာဆိုးလာနိုင်တယ်လို့ American အရေးပေါ်စီမံခန့်ခွဲရေးဌာနထိတ်တန့်တာဝန်ရှိသူတို့ကသတိပေးလိုက်ပါတယ်။လေပြင်းကပိုပြီးပြင်းထန်ပြီးအန္တရာယ်ဖြစ်လာဖို့ရှိနေတယ်လို့ FEMA ပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲရေးဌာနအုပ်ချုပ်ရေးမှူးဒီနီခရစ်ဝဲလ်က CNN ရုပ်သံနဲ့မေးမြန်းခန်းမှာပြောဆိုလိုက်ပါတယ်။လေကြောင်းကဘလို့ဥတီနေလဲဆိုတာကိုမသိနိုင်သေးဘူးလို့ဆိုပါတယ်။မီကူဆက်မှုတွေဟာခြေပြန့်လာပြီးအယ်လီမျိုးရဲ့အထင်ကြီးရနေရာတွေနဲ့ လူဦးရေထူထပ်တဲ့နေရာတွေကိုပါအန္တရာယ်ဖြစ်လာမှာကိုဒေသတာဝန်ရှိသူတွေကစိုးရိမ်တဲ့အကြောင်းပြောဆိုပါတယ်။တော်မီကနေကူးဆက်လာတဲ့ကျဲပြန့်လာတဲ့မီးလောင်မှုကြောင့်သေဆုံးသူ16ဦးအထိရှိသွားပြီဖြစ်ပြီးနောက်ထပ်ရုံလောင်းတွေထပ်တွေ့မလားဆိုပြီးမီးလောင်ပြင်ထဲမှာရှာဖွေရေးတွေကလည်းလုံးဆောင်နေကြပါတယ်။ဒီဖြစ်ပျက်ကိုခြေပြီးအရင်တုန်းကတခါမှမကြုံခဲ့မမြင်ခဲ့ဘူးတဲ့စစ်ပွဲစုံတဲ့ရောက်သွားသလိုခံရတယ်လို့ကယ်လီဖိုးနီးယားပြည်နယ်ကိုစားပြုထက်လွတ်တော်မှအဲဒမ်စကစ်က CNN ကိုပြောဆိုပါတယ်အခုကြုံရတဲ့ကယ်လီဖိုးနီးယားတော်မီဟာဆုံးရှုံးမှုပမာဏနဲ့ခြေပြတ်မှုအရကြီးရရင်အမေရိကန်သမိုင်းမှာအဆိုးဆုံးသဘာဝကပ်ဘေးဖြစ်မယ်လို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှုKevin Newsom က NBC ရုပ်သံကိုပြောဆိုပါတယ်။ AccuWeather ရဲ့ကနအူခမန်းကျဲရဆိုရင်ဖြစ်စီဆုံးရှုံးမှုဟာဒေါ်လာ135ဘီလီယံကနေ150ဘီလီယံထိရှိနိုင်တယ်လို့တွက်ဆထားပါတယ်။ဒီစင်တရင်တို့ News Flash များပုံမူချသည့်ရန် SBS Language Podcast ကိုတွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ